ဒလပိုင်း28နှစ်မနေ့ပိုင်းကကျင်းပတဲ့ပြည်တော်စုလွတ်တော်အစည်းအဝေးမှာထူးခြားမှုတစ်ခုဖြစ်ပေါ်ခဲ့ပါတယ်။အဲဒါကတော့အရင်ပြည်သူ့လွတ်တော်ဥက္ကဋ္ဌဟောင်းအငိမ့်သာဘူချုပ်ကြီးသူရဦးရှင်မန်းဦးဆောင်နေတဲ့ပြည်တော်စုလွတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရများလေးလာဆန်းစစ်သုံးသပ်ရေးကော်မရှင်သက်တမ်းတူညီကိစ္စတင်ပြရမှာခါတိုင်းနှစ်လိုပဲတက်မတော်ဘက်ကကန့်ကွက်တဲ့အတွက်မဲခွဲဆုံးဖြတ်ပါတယ်။ထူးခြားချက်ကတော့အခုနှစ်မဲခွဲရမှာထောက်ခံမဲ20ကံွက်မဲ955မင်းနဲ့တက်တန်တူမဲ့ကိစ္စပြက်ပြက်သားသားပင်ချခံလိုက်ရပါတယ်။ထင်မှတ်မထားတဲ့အဲ့ဒီရလနဲ့ပတ်သက်ပြီးတက်မတော်သားကိုစနေဒီဘက်ကတော့အံ့ဩသွားတဲ့အကြောင်းနောက်ပိုင်းဘုံမှုကျုံမမောင်ကသတင်းတော့တွေကိုပြောပါတယ်။ပြည်အုပ်ရှင်မဦးဆောင်တဲ့အဲ့ဒီအထူးကော်မရှင်ကို NLD ဘက်ကဘာကြောင့်ရက်ဆိုင်လိုက်ရတာလဲ။နောက်ပိုင်းသတင်းတော့တွေနဲ့အင်တာဗျူးမှာသူ့ကိုအဲ့ဒီကိစ္စကြိုတင်ညှိနှိုင်းတာမျိုးမရှိခဲ့ဘူးလို့ပြည်အုပ်ရှင်မကပြောလိုက်တဲ့အတွက်သူနဲ့ NLD ဆက်ဆံရေးဘယ်အဆင့်ရောက်နေသလဲ။နောက်ပိုင်းပြည်အုပ်ရှင်မရဲ့ကံကြမ္မာဘာတွေဖြစ်လာနိုင်တယ်ဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်။ကုလပအဲ့ဒီကြောင့်ဆွေးနွေးတင်ပြသွားပါမယ်
။ပထမဆုံးအနေနဲ့သူရဦးရွှေနန်းရဲ့အဲ့ဒီအထူးကော်မရှင်ဘယ်လိုပေါ်ပေါက်လာသလဲအရင်ပြန်ကြည့်ကြရအောင်ပါ။2015ခုနှစ်ရွေးကောက်ပွဲမတိုင်ခင်ကာလဟာစစ်ဘုတ်ချုပ်ဟောင်းလူရဲ့ပြည်ခိုင်ချိုးပါတီထဲမှာဒိုင်းနာနာပြဿနာအကြီးအကျယ်တက်နေတဲ့အချိန်လို့ဆိုနိုင်ပါတယ်။သူတို့ဥရှင်မဲဥဆောင်တဲ့လွတ်တော်တွေကပြည်ခိုင်ဖြူအမတ်တွေအုပ်စုကတစ်ထက်တမတော်ဟောင်းဥသိန်းစိန်ဥဆောင်တဲ့ပြည်ခိုင်ဖြူအုပ်စုအပါအဝင်တမတော်ကတစ်ထက်ပဋိပက္ခဖြစ်ကြတဲ့ပွဲမှာသူတို့ဥရှင်မဲအုပ်စုရှုံးပြီးတကောင်းရင်အာနာသိန်းပွဲလို့ခေါ်တဲ့ပါတီတွင်ထုတ်ထုတ်ဖယ်ရှားတာခံလိုက်ရပါတယ်။တစ်ထက်အင်အားစုရဲ့ထိုးနှက်ချက်ဟာအဲ့လိုမကပဲအရင်သာသနာရေးဝင်ကြီးဟောင်းဦးစန်းစင်ကိုလုပ်တယ်လို့အရေးယူနိုင်ဖို့အထူးကြိုးစားတာရှိခဲ့ပေမဲ့နိုင်ငံမှာအစ်စ်နံပါတ်၄ခေါင်းဆောင်ဖြစ်တဲ့တီတူးလွှတ်တော်ဥက္ကဋ္ဌရာဒူးရယူထားတာမျိုးဦးစန်းစင်ကံကြမ္မာလို့တော့မဖြစ်ခဲ့ပါဘူး။ဒါပေမဲ့သူရဦးရွှေမန်းဟာ2015ရွေးကောက်ပွဲမှာရှုံးနေလွှတ်တော်တက်တန်းကုန်ရင်တာမန်အယက်သားတယောက်ပြန်ဖြစ်သွားမှာမို့သူ့အချိန်ကြီးစိုးရင်ရပြန်ပါလေ။ဒီလိုအချိန်မှာသူနဲ့ရင်းမိတဲ့ဒေါအောင်ဆန်းစုကြည်နဲ့ဆွေးနွေးညှိနှိုင်းရတာနေတဲ့လွှတ်တော်မှာအထူးကော်မရှင်ဖွဲ့သူရဦးရွှေမန်းဥက္ကဋ္ဌရာထူးရပြီးတီထောင်စုအဆင့်ပုဂ္ဂိုလ်တယောက်ပြန်ဖြစ်လာတာပါသူ့အတွက်ဖွဲ့စည်းတယ်လို့ယူဆရတဲ့အဲ့ဒီကော်မရှင်ကို2016ကတည်းကတက်မတော်သားအမတ်တွေကန့်ကွက်ခဲ့တာပါကံွက်ရုံကဖွဲ့စည်းပုံခြေခံဥပဒေဆိုင်ရာခုံရုံးကိုတင်တဲ့အဖြစ်ကြိုးစားခဲ့ပါသေးတယ်။ဒါပေမဲ့တက်မတော်ဘက်ကမအောင်မြင်ခဲ့ဘဲသူရဦးရှင်မန်းဟာလွှတ်တော်တာဝန်ရှိပုဂ္ဂိုလ်တယောက်အနေနဲ့နိုင်ငံရေးစင်ရင်းထက်မှာဆက်ပြီးရှိနေပြီးနိုင်ငံတကာတာဝန်ရှိသူတွေလာရောက်တိတ်ဆုံရတဲ့ပုဂ္ဂိုလ်အဆင့်ထိရောက်နေခဲ့ပါသေးတယ်
။လွှတ်တော်မှာအထူးကော်မရှင်ဖွဲ့ပေးပြီးသူရဦးရှင်မန်းကိုအုပ်ထပ်နေရာပေးရတာဟာဒေါက်တာစုကြည်နဲ့ NLD အတွက်သူရဦးရှင်မန်းကိုကယ်တင်တာတခုလည်းမဟုတ်ပဲအခြားသောရည်ရွယ်ချက်တွေလည်းပါနိုင်ပါတယ်အထူးသဖြင့်လွှတ်တော်အကူပြောင်းကာလမှာ NLD အမတ်တွေလွှတ်တော်ရန်ရာတစ်ခုလုံးကိုပိုင်ပိုင်နိုင်နိုင်ချုပ်ကိုင်နိုင်ဖို့အရေးပြည်အုပ်ရှင်မရဲ့အကူအညီအများကြီးလိုပုံရပါတယ်ဒါအပြင်အုပ်ချုပ်ရေးရန်ရာကြီးတစ်ခုလုံးအတွက်လူပေါင်းများစွာရွေးချယ်ခန့်ထားရမှာပြည်အုပ်ရှင်မရဲ့အကူအညီကိုရယူလိုတာလည်းပါနိုင်ပါတယ်ဘယ်လိုပဲဖြစ်ဖြစ်ပြည်အုပ်ရှင်မကတော့အရင်သူ့လုပ်ဖို့ကင်ဘက်ဟောင်းတွေကိုကော်မရှင်ထဲမှာစုစည်းပြီးဩဇာတစ်ခုထူထောင်ထားနိုင်ခဲ့တယ်ဆိုရင်လည်းမမှားပါဘူးကူရောအဲ့ဒီဘက်ကအဲ့ဒီကော်မရှင်ကိုဖျက်သိမ်းလိုက်ပါပြီအခုလိုတက်တန်တိုးမပေးဖျက်သိမ်းလိုက်ရတာနဲ့ပတ်သက်ပြီးအဲ့ဒီပြောခွင့်ရလွတ်တော်အမတ်ဦးအောင်ကြည်ညိုကပြည်အုပ်ရှင်မဟာနိုင်ငံရေးပါတီတခုတည်ထောင်ထားပြီးခေါင်းဆောင်ဖြစ်နေတယ်ဒါလည်းမကသူ့ရဲ့အထူးကော်မရှင်ကလူ၁၂ယောက်လောက်ကလည်းအဲ့ဒီပါတီခေါင်းဆောင်တွေဖြစ်နေတယ်အဓိပ္ပာယ်ရလွတ်တော်အနေနဲ့ပါတီတခုရဲ့အကြံပေးတာအကူအညီပေးတာကိုယူရမဲ့သဘောမျိုးဖြစ်နေပြီးအဲ့ဒါဟာမသင့်တော်တဲ့အတွက်ကော်မရှင်ကိုရက်ဆိုင်လိုက်ရတာလို့ပြောပါတယ်ဒါပေမဲ့ထူးခြားတာကအဲ့လိုလုပ်မယ်ဆိုဘာကြောင့်တရားဥပဒေမှန်းနဲ့မတိုင်မြင်ရသလဲဆိုတဲ့ကိစ္စပါ
လွတ်တော်တွင်မဲခွဲတိလို့သတင်းထောက်တွေသူတို့ဥပဒေမှန်းရဲ့ရုံးခန်းကိုစုပြီးတော့အဲ့ဒီမှာသူတို့ဥပဒေမှန်းရဲ့ဖြေပုံကိုကြည့်ရင်တကယ်ပဲသူကြိုမသိတာတွေ့ကြရပါတယ်မိဖို့တွေများပေမဲ့သူတို့ဥပဒေမှန်းပြန်ဖြေနိုင်တာကတော့အနည်းငယ်လေးပါသူထောင်ထားတဲ့ပါတီအတွက်အလုပ်တွေပိုလုပ်လိမ့်မယ်ဆိုတာလောက်အပြင်အခြားအထွေထူးဘာမှတိတ်မပြောနိုင်ပါဘူးဒီလိုကြိုတင်ညှိနှိုင်းတာမျိုးမလုပ်တဲ့အတွက်သူရဥရွှေမန်းနဲ့ NLD ပါတီကြားဆက်ဆံရေးတိတ်ကောင်းပုံမရဘူးဆိုတဲ့မှန်းဆချက်တွေလည်းဖြတ်ပေါ်လာပါတယ်သူတို့ဥရှင်မန်းအနေနဲ့အထူးကော်မရှင်ဥက္ကဋ္ဌတာဝန်ယူခဲ့တဲ့၃နှစ်တာကာလအတွင်းအစိုးရဖွဲ့စည်းအဆင့်ဆင့်ဖွဲ့စည်းတာဝန်ပေးရမှာ လွတ်တော်တွင်ဥပဒေပြူရေးနှင့်ဆုံးဖြတ်ချက်တွေချရမှာဩဇာအများကြီးငောင်းခဲ့ပုံရတယ်လို့ NLD မတ်တွေကပြောဆိုကြပါတယ်။တချို့ NLD မတ်တွေကတော့လွတ်တော်တွင်ဆုံးဖြတ်ချက်တွေဟာသူတို့ဥရှင်မန်းစီကလားဒါမှမဟုတ်အခြားဘယ်နေရာကလာတယ်လဲမသိဘူးလို့ပြောကြတယ်လို့အစိုးရဖွဲ့အစဉ်အတီးတီးခန့်အပ်ရမှာလေသူတို့ဥရှင်မန်းဟာသူ့လူတွေကိုထက်သွင်းနေတယ်လို့လည်းတန်လျာရှိကြပါတယ်။အခုဆိုရင်သူတို့ဥရှင်မန်းဟာတာမန်အယက်သားဖြစ်သွားပြီမို့အဲ့လိုဝေဖန်ဖို့လိုတော့မှာမဟုတ်ပါဘူး။တာမန်အယက်သားဖြစ်သွားတဲ့သူတို့ဥရှင်မန်းဟာလွတ်တော်အကာအကွယ်ပြည်ထောင်စုအဆင့်ပုဂ္ဂိုလ်ဆိုတဲ့အကာအကွယ်မဲ့သွားပြီမို့အရင်သာသနာရေးဝင်ကြီးဟောင်းဦးဆန်းစင်လိုကံကြမ္မာမျိုးကြုံနိုင်သေးသလားမကြုံတော့ဘူးလားမမှန်းဆနိုင်ပါဘူး။လောလောဆယ်ပါတီတီထောင်သူတို့ပါတီတိဆောက်ရေး2020ရွေးကောက်ပွဲအတွက်ပြင်ဆင်ရေးလုပ်ရမယ်ဆိုပေမဲ့လွယ်တဲ့ကိစ္စတော့မဟုတ်ပါဘူး။သူ့အနေနဲ့နိုင်ငံရေးဘဝကိုအစကနေပြန်ဆရမယ်အနေအထားမျိုးရောက်သွားစေပါလေ
။လက်ရှိမြန်မာနိုင်ငံမှာ NLD ပါတီကိုပြည်သူအများစုကြီးကထောက်ခံနေကြဆဲဖြစ်တယ်လို့ပြည်ခိုင်ပြောအတွက်လည်းသူ့အင်အားစုနဲ့သူရှိနေပါတယ်။အဲ့လိုချိန်ဒီမှာတရားဥပဒေမှာတည်ထောင်ထားတဲ့ပါတီအတွက်စည်းသက်အင်အားစုတစ်ခုရှိနိုင်မယ်လို့တော့ဖိတ်ပြီးမမျှော်လင့်နိုင်ပါဘူး။သူကကြမှာအတွက်အကောင်းဆုံးမျှော်လင့်နိုင်တာကတော့ဒေါက်ဆန်းစုကြည်ရဲ့အားပေးမှုနေရာချထားမှုမဟာမိတ်ပြုမှုအသုံးပြုမှုတွေပါပဲအဲ့ဒါတွေမရှိခဲ့ဘူးဆိုရင်တော့ပြည်အောင်ရှင်မအနေနဲ့အတိတ်ကာလတို့ကလိုနိုင်ငံရေးဇက်ခုံထက်ကိုပြန်တက်ဖို့အရေးမသိညာမရေရာလှကြောင်းပါ